မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်တပ်ခေါင်းဆောင်တွေကိုအေးအေးတောင်းဆိုနေကြသလိုဒီလိုအကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖြန့်ဖြူးပေးခဲ့တဲ့ Facebook လူမှုကွန်ရက်အနေနဲ့လည်းတာဝန်ယူရလိမ့်မယ်လို့ဗြိတိန်နိုင်ငံသားဝန်ကြီး Jeremy Hunt ကပြောဆိုပါရယ်အမုန်းစကားပြန့်ပွားမှုတွေကို Facebook ဘက်ကတင်းတင်းကြပ်ကြပ်ချုပ်ကန့်လာရရှိပေမဲ့ဖြစ်ခဲ့တဲ့ကိစ္စတွေအတွက်တာဝန်ယူရမယ်လို့သူကပြောဆိုတာပါဒီပြောဆိုချက်အပေါ်မြန်မာနိုင်ငံရေးလိလာသူတွေရဲ့အမြင်တွေနဲ့အတူဦးသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံအတွင်းမုံတရားပြန်ပွားမှုတွေနဲ့သတင်းမှားတွေဖြန့်ချိနေတာတွေကိုဟန်တားမဲ့အစီအစဉ်တွေ Facebook လူမှုကွန်ရက်ကုမ္ပဏီကကြီးညာပြီးအရေးယူဆောင်ရွက်နေချိန်မှာပဲမြန်မာနိုင်ငံကိုမကြာခင်ကတွားရောက်ခဲ့တဲ့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးကဖြစ်ပွားခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းတာဝန်ရှိတယ်ဆိုတဲ့မှတ်ချက်ပြောဆိုခဲ့တာပါ။ Facebook လူမှုကွန်ရက်ကိုသုံးပြီးမုံစကားပြန်ပွားမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးကိစ္စပြည်ထောင်နိုင်ငံရဲ့ရည်ရွယ်ချက်မေးမြန်းတာကို Twitter လူမှုကွန်ရက်ကနေအခုလိုဗီဒီယိုနဲ့ပြန်လည်ဖြည့်ကြားခဲ့တာပါ
Facebook's platform has been used to spread some absolutely vile messages that have incited people to
Facebook လောက်ပေါင်းကိုတုံးပြီးတော့ဂျမ်းဖတ်မှုဖြစ်စေတဲ့သတင်းစကားတွေနဲ့တိုးရတဲ့ရာဇဝတ်မှုတွေကျူးလွန်အောင်တိထုတ်ခဲ့တာတွေရှိပါတယ်ဒါမျိုးဖြစ်အောင်လို့ Facebook အနေနဲ့အာမခံဖို့လိုသလိုသူတို့ platform ကိုတုံးပြီးတော့ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့တာဝန်ယူရပါလိမ့်မယ်တခိုင်းပြည်နယ်အတွင်းမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုတာဝန်ယူဖို့တောင်းဆိုတာမျိုးပါ
ပြီးခဲ့တဲ့ဩဂုတ်လကောင်ကပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုစီမင်းစီကတ်နေနဲ့မကိုက်ညီတဲ့အတွက်ကြောင့်ပိတ်လိုက်တဲ့အကြောင်း Facebook ကကြေညာခဲ့ပါတယ်ကာကွယ်ရေးဦးစီးချုပ်ရဲ့ကိုယ်ပိုင်အကောင့်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးအကောင့်လေးအပြင်စစ်တပ်ရဲ့မြောက်ဝတီရုပ်သံလိုင်းတွေလူပုဂ္ဂိုလ်နဲ့ဖွဲ့စည်းစုစုပေါင်း20ရဲ့အကောင့်တွေကို Facebook ကဖိတ်ပင်ခဲ့တာပါအမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာကိုတုံးပြင်းရည်ယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံအတွင်းကဒီလိုအကောင့်တွေကိုနည်းပညာကောင်းကောင်းနဲ့ဗိုလ်ပြဖော်ထုတ်ရည်ယူဆောင်ရွက်လာတာဖြစ်တဲ့အကြောင်း Facebook ကုမ္ပဏီကကြေညာခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူတို့ဖြစ်တဲ့ဦးစီသူအောင်မြင့်ကတော့အမုန်းစကားပြန်ပေါ်အောင်လုပ်တဲ့သူတွေကိုရည်ယူနိုင်ရေးကအချိန်သိမ့်နောက်ကျနေပြီလို့တောင်ပြောနိုင်တဲ့အကြောင်းအခုလိုပြောပါတယ်
။ Facebook ကပလက်ဖောင်းတစ်ခုဖြစ်တဲ့အခါကျတော့ဒီပလက်ဖောင်းကိုသုံးပြီးတော့မှအဲခုနကတော့မဟုတ်နော်တစ်ခုခုဟိုရာဇဝတ်ပြစ်မှုဖြစ်စေဗာဖြစ်စေလုပ်တယ်ဆိုတဲ့ဥစ္စာကိုဟုတ်သူတာဝန်ရှိတယ်အရေးယူတယ်အဲ့ဒီဟာကြတော့ကျွန်တော်သိမကြွန့်ကျင်တော့မပြောနိုင်ဘူးဒါပေမဲ့ကျွန်တော်ပြောနိုင်တာတခုကတော့ဒီမြန်မာနိုင်ငံမှာအဲ့ဒီဘာသာရေးသူမျိုးရေးအကြမ်းဖက်မှုတွေကအရှိလိုက်မှာကလေးအများကြီးဖြစ်ခဲ့တယ်အဲ့ဒီဖြစ်ခဲ့တဲ့ဒီမှာ Facebook ကိုသုံးပြီးတော့မှဟိုလောက်တာတွေရှိတယ်အဲ့ဒါဘာတွေလောက်လဲဆိုတော့အမုန်းတရားဖြန့်ဖြူးတဲ့အဆင့်လောက်ရှိတယ်နောက်တစ်ခုကျတော့အမုန်းတရားဖြန့်ဖြူးတာကနေပြီးတော့မှထုံစော်တာတွေရှိတယ်နောက်ဆုံးတစ်ခုကတော့အဲ့ဒါတော့အဆိုးဆုံးပေါ့ဟိုတကယ်ကိုပဲဥမာတက်လိုက်ကြဟိအဲတွားပြီးတော့မှဟိုလောက်ကြပါဗာညာအကျန့်ဖက်ပါဆိုပြီးတော့မှလှုပ်လျော်တာတွေလည်းရှိတယ်။ဒါပေမဲ့ကျွန်တော်ပြီးတော့ကအဲ့ဒီအချိန်အဲ့ဒီကာလကတည်းကစပြီးတော့ Facebook မှာအဲ့လိုလုပ်တဲ့ဟာတွေကိုမြန်မာနိုင်ငံထဲမှာကျွန်တော်တို့ဆိုရင်နာမည်တွေနဲ့တကွပါကျွန်တော်တို့ကထောက်ပြရတယ်ဘယ်လူဘယ်လူသူဘယ်လိုမျိုးရေးထားလဲဒါကဟိုဗာလေဥပဒေရအရေးယူပြင်မယ်ဗာညာပေါ့နော်ဒါမျိုးကျွန်တော်တို့ကအဲ့လိုမျိုးလုံးစုံလို့ဆိုရေးသားတာတွေလုပ်ခဲ့ပြီမဲ့တောင်မှအရေးယူခံရတာမရှိဘူး။ကျွန်တော်နားလည်တာကတော့ဒါတွေနဲ့ပတ်သက်ရင်ဥပဒေပဲမရှိသေးလို့လားအဲ့တကယ်တော့ဥပဒေတွေပါဒီပေချာထုတ်ပြန်ပြီးရတော့အရေးယူပြည့်မယ်လို့တော့ကျွန်တော်ထင်တာပဲ
မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကလည်းသူ့ရဲ့သဘောထားအမြင်ကိုအခုလိုပြောပါတယ
်ဒီ platform ပိုင်ရှင်ကသူတို့မှဒီ platform ပေါ်မှာရှိတဲ့ content တွေအတွက်ဟိုစံချင်းစံညွန်နဲ့တတ်မှတ်ချက်တွေဟိုစောစောတည်းရှိနေတယ်ပေါ့နော်နောက်ပိုင်းဝေဖန်ထောက်ပြလာတဲ့အခါကျမှအဲ့ဒီစံချင်းစံညွန်တွေနဲ့ထုတ်ပြန်တာတို့ဟိုဒီနိုင်ငံမှာသိအောင်လုပ်တာတို့အဲ့အမျိုးတွေကဟိုနောက်ကျတာတော့အမှန်ပဲတကယ်တမ်းကျတော့2012နောက်ပိုင်းတွေက2012ခေတ်ကပေါ့နော်နောက်ပိုင်းဆိုတာ12ကစပြီးတော့ဒီ Facebook platform ကိုတုံးပြီးတော့မုံတရားတွေရောဟိုနေဒီတဲ့ပြင်းထန်တဲ့ dangerous speech တွေထိကိုဟိုအဲ့ဒီ platform ပေါ်မှာဖြန့်ခဲ့ကြတော့ Facebook မှာတာဝန်ရှိကြတော့အမှန်ပဲ
စတင်မာလာပထမပတ်အတွင်းအမေရိကန်ထက်လွတ်တော်ဂျာနာပွဲမှာ Facebook လုပ်ငန်းလေပတ်မှုဆရာကြီးကရှာလီဆန်ဘတ်ကအကြမ်းဖက်မှုတွေကိုအားပေးလုံဆောင်နေတဲ့အကောင့်တွေကို Facebook ကစစ်ဆေးဖော်ထုတ်နေပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပုံမဆောင်ရွက်နေအောင်လုပ်ကိုင်နေတဲ့အကြောင်းကြေညာခဲ့ပါတယ်။ပြည်ထောင်နိုင်ငံခြားရေးဝန်ကြီး Jeremy Hunt ကတော့နောက်တော့မဖြစ်ပေါ်အောင်အာမခံဖို့လိုတဲ့အချိန်ထဲမှာပဲအကြမ်းဖက်မှုတွေပေါ်ပေါက်အောင်အမုန်းစကားတွေဖြန့်ဝေခွင့်ပြုခဲ့တဲ့အပေါ်မှာလည်း Facebook အနေနဲ့တာဝန်ရှိတယ်ဆိုပြီးပြောဆိုသွားတာဖြစ်ကြောင်းပါခင်ဗျာ။